ရန်ကုန်တိုင်းဒေသကြီးဘူထောင်ခရိုင်ဘူထောင်မြို့နယ်တွင်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲနှင့်ပတ်သက်ပြီးမဲဆန္ဒရှင်ပြည်သူများအနေဖြင့်တည်တည်တိထိုက်သောအချက်အလက်များနှင့်ရွေးကောက်ပွဲတွင်အသုံးပြုမီမြန်မာအီလက်ထရောနစ်မဲပေးဆက်ကိုလက်တွေ့အသုံးပြုနိုင်ရန်အတွက်မဲပေးဆက်ဆိုင်ရာအသိပညာပေးဆွေးနွေးခြင်းလက်တွေ့စမ်းသပ်မဲပေးလေ့လာခြင်းကိုမြို့နယ်စီမံခန့်ခွဲရေးနှင့်အုပ်ချုပ်ရေးကော်မတီဥက္ကဋ္ဌနှင့်အဖွဲ့ဝင်များမြို့နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲနှင့်တာဝန်ကြားဌာနဆိုင်ရာများပူးပေါင်း၍ယနေ့နံနက်10နာရီမှညနေ4နာရီထိအမှတ်5ရပ်ကွက်လမ်း50တမိုင်တွင်ဆောင်ရွက်ကြသည်ထို့သို့ဆောင်ရွက်ရာတွင်မြို့နယ်စီမံခန့်ခွဲရေးနှင့်အုပ်ချုပ်ရေးကော်မတီဥက္ကဋ္ဌဦးစိုးလိုင်မောင်ကဖွင့်မှစကားပြောကြားပြီးမြို့နယ်ဥပဒေရရှိဥရန်စဲခင်စားကရွေးကောက်ပွဲနှင့်တက်ဆိုင်သည့်ဥပဒေများအကြောင်းအသိပညာပေးဟောပြောခြင်းမြို့နယ်ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးစရာကျော်ကမဲပေးပုံမဲပေးနည်း MVN ဆက်ဖြင့်မဲပေးနည်းစက်ကင်နည်းများကိုရှင်းလင်းပြောကြားပြီးလက်တွေ့တရုတ်ပြမဲပေးခြင်းများရှင်းလင်းပြောကြခဲ့သည်ခန္ဓာတို့မြို့နယ်စီမံခန့်ခွဲရေးနှင့်အုပ်ချုပ်ရေးကော်မတီဥက္ကဋ္ဌဦးစိုးလိုင်မောင်နှင့်အဖွဲ့ဝင်များမြို့နယ်ကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးခင်ဝင်းနှင့်အဖွဲ့ဝင်များတက်ဆိုင်ရာဌာနဆိုင်ရာများနှီးပြများကပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲနှင့်ပတ်သက်၍အများပြည်သူများတည်တည်တည်တိုက်သည့်အချက်များမဲခြင်းတွင်ပါဝင်သူအမျိုးသားအမျိုးသမီးများမှမဲပေးပိုင်ခွင့်ရှိခြင်းသက်18နှစ်ပြည့်ပြီးမဲပေးပိုင်ခွင့်မရှိသူများနှင့်ပတ်သက်သည့်အချက်များမြန်မာအီလက်ထရောနစ်မဲပေးဆက်အသုံးပြုပုံအစဉ်စဉ်နှင့်မဲဆန္ဒရှင်ပြည်သူများအနေဖြင့်တည်တည်တည်ထိုက်သောအချက်လက်များအားအသိပညာပေးဟောပြောကြပြီးရွေးကောက်ပွဲတွင်အသုံးပြုမည့်မြန်မာအီလက်ထရောနစ်မဲပေးဆက်ကိုအမှတ်5ရပ်ကွက်မှမဲဆန္ဒရှင်ပြည်သူ900ကျော်ကလက်တွေ့ဆက်သက်မဲပေးခဲ့ကြကြောင်းသိရှိရပါသည်အဆိုပါတဲ့ကိုပြန်ကြားရင်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှပေးပို့ထားခြင်းဖြစ်ပါတယ်